အတန်းပဲအဖွဲ့အစည်းအဖြစ်မြန်မာအစိုးရကသတ်မှတ်ထားတဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့အတွက်ရန်ကုန်ငွေစုဆောင်းတယ်စီးယုံလှုံရှားတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့မြန်မာနိုင်ငံသားတချို့ကိုစင်ကာပူနိုင်ငံကအရေးယူဖမ်းဆီးပြီးပြည်နှံပေးခဲ့ပါတယ်မြန်မာအစိုးရဘက်ကဒီပုံမှာတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပေမဲ့မြန်မာနိုင်ငံကရခိုင်လူမှုအဖွဲ့အစည်းတွေကတော့ဒါဟာတစ်ဖက်သက်ဆန်တဲ့ဆွဆွဲချက်ဖြစ်တယ်လို့ပြောကြားလိုက်ပါတယ် VOA သတင်းတော့ကိုယ်စော်ထက်စုံစမ်းမေးမြန်းသတင်းပေးပို့ပါတယ်
AA ရခိုင်လက်နက်ကိုင်အဖွဲ့အတွက်ထောက်ခံစည်းရုံးသားတွေကိုစင်ကာပူနိုင်ငံကိုအသုံးပြုပြီးဆောင်ရွက်နေရဆိုပြီးရခိုင်အသင်းစင်ကာပူရဲ့အဓိကတာဝန်ရှိသူတွေကိုစင်ကာပူအစိုးရကဖမ်းဆီးအရေးယူလိုက်တာပါမြန်မာနိုင်ငံသား6ဦးကိုဖမ်းဆီးအရေးယူပြီးနှင်နံပေးခဲ့ပြီး2ဦးကတော့မနေ့ကညကရန်ကုန်လေစိတ်ကိုရောက်လာပါတယ်မနေ့ကညတုန်းကရခိုင်အသင်းစင်ကာပူအဖွဲ့ခေါင်းဆောင်4ယောက်ရန်ကုန်ကိုရောက်လာမယ်သတင်းထွက်ခဲ့ပြီးမယ်ဒူးဥက္ကဋ္ဌအင်းမြတ်မွန်လိုယူဆရတဲ့အမျိုးသမီး2ဦးနဲ့သတင်းပြန်ကြားရေးအဖွဲ့ရဲကကိုတင်လိုင်ဦးပဲရောက်လာခဲ့တာပါစင်ကာပူပြည်ထောင်စုဌာနကအရေးယူထားတဲ့နောက်ဆက်တွဲကိစ္စတွေကရှင်းရှင်းလင်းလင်းမရှိသေးတဲ့အတွက်ကာယကံရှင်တွေအနေနဲ့သတင်းဌာနတွေကိုဖြေဆိုဖို့ညှင်းဆိုထားပါတယ်။လက်ရှိမှာလုံခြုံတဲ့တနေရာမှာရှိနေနိုင်ကြောင်းမနေ့ကညကသူတို့ကိုသွားချုပ်ခဲ့တယ်။ရခိုင်မျိုးသားကွန်ရက်ကကိုတင်ထူးအောင်ကဖူယိုရီကိုအခုလိုပြောပါတယ်။
ဒီမနက်ကလည်းတော့ရဲတပ်ဖွဲ့ကဖမ်းဝမ်းထုတ်တယ်ဆိုတော့တည်လဲသူတို့ဆက်လန်းကြတာပေါ့နော်သူတို့ကိုလည်းလည်းခေါ်ယူစစ်ဆင်မယ်ဆိုတဲ့ဟာမျိုးတွေပေါ့မနေ့ကလည်းသူတို့ရောက်တာလည်းချက်ချက်ပဲသူတို့လာကြတဲ့လူတွေနဲ့ကားပေါ်တက်သွားတာပေါ့နော်လက်ရှိရှင်နေတော့လူစုံတဲ့နေရာတစ်ခုတော့ရှိနေမယ်တဲ့သူတွေကျွန်တော်ထင်တာတော့ခင်းတော့ကြားရတယ်စုံစမ်းမေးမြန်းဖို့အတွက်ပေါ့နော်သူတို့ရဲတပ်ဖွဲ့ခေါ်ယူစစ်ဆင်မယ်ဆိုတဲ့ဟာမျိုးတော့ကြားရတယ်
ရခိုင်အသင်းစင်ကာပူကောင်းဆောင်လေးဖြစ်တဲ့အသင်းဥက္ကဋ္ဌကိုဟင်းစောဒူးဥက္ကဋ္ဌအီးမြတ်မော်တရင်ပြန်ကြားရေးရဲကြော်ထက်ပြီးတော့ကိုတင်ဟိုင်ဦး၄ယောက်ကိုစင်ကာပူရဲတပ်ဖွဲ့ CID ကဇူလိုင်9ရက်မှာနေနဲ့ဝင်ရောက်ဖမ်းခဲ့ပြီးနောက်ရက်မှာ AA စစ်ဦးစီးချုပ်ရဲ့ညီကိုအောင်မြတ်ကျော်နဲ့ကိုထွန်းအေးတို့ကိုဇူလိုင်10ရက်မနက်ပိုင်းမှာဖမ်းခဲ့တာပါသူတို့အားလုံးဟာလက်နက်ကိုင် AA ULA တီထောင်တဲ့စိတ်နှစ်ပြည့်ပွဲစင်ကာပူနိုင်ငံမှာပြုလုပ်ပြီး AA အမှတ်သားပါရဲ့တစိမ့်တွေဝစ်စင်တက်ရောက်ခဲ့သေးရလို့စင်ကာပူ PA ရဲ့ထုတ်ပြန်ကြမ်းမှာဖော်ပြထားတာပါစင်ကာပူ PA ဝန်ကြီးဌာနဇူလိုင်10ရက်သတင်းထုတ်ပြန်ကြမ်းမှာတော့ဖမ်းဆီးခံရတဲ့သူတွေဟာ AA နဲ့တိုက်ရိုက်ဆက်ဆက်နေနိုင်ပြီးစင်ကာပူရခိုင်တိုင်းဝန်ကိုစီးယုံတာရမုံငွေစုဆောင်းတာတွေလုပ်ခဲ့တယ်လို့ရေးသားထားပါတယ်ဒါဟာလည်းစွပ်စွဲချက်တစ်ခုဖြစ်နိုင်တယ်လို့အမည်မဖော်သူရဲ့ဂျပန်ရခိုင်အဖွဲ့အစည်းတစ်ခုကပြောပါတယ်
အော်ကမဆရာရဲ့သတိချက်နဲ့ဒီလိုအဲ့ဒီလိုစင်ကာပူကလုပ်ပေးတာပဲဖြစ်ပါလိမ့်မယ်အခုလောလောဆယ်ကဒါပါပဲသတိချက်တစ်ခုပဲရှိပါလိမ့်မယ
်စင်ကာပူ PA ဝန်ကြီးဌာနသတင်းထုတ်ပြန်ကြမှာတော့သူ့နိုင်ငံရဲ့လုံခြုံရေးအရလုံးတာလို့ဖော်ပြထားပြီးဒီကိစ္စမှာပါဝင်ခဲ့သူတွေအားလုံးကိုပြည်နှံပေးသွားမယ်လို့ဆိုထားပါတယ်